စစ်ကောင်စီကတော့တရုတ်ထူးကိုယ်စားလှယ်နဲ့တွဲဆောင်ချိန်မှာမြန်မာနိုင်ငံတည်ငြိမ်အေးဂျင့်မှုရှေ့လုပ်ငန်းစဉ်တွေအထွေထွေရွေးကောက်ပွဲကျင်းပနိုင်မှုကိစ္စတွေကိုဆွေးနွေးခဲ့တယ်လို့နှစ်နိုင်ငံကြားချင်းချင်းရင်းနှီးမှုနဲ့တန်တမာရေးဆိုင်ရာကိစ္စတွေမြန်မာပြည်တွင်ငြိမ်းချမ်းရေးနေဆက်တည်ငြိမ်အေးဂျင့်ရေးအွန်လိုင်းလောင်းကစားတွေအွန်လိုင်းလိန်ညာတာတွေတခြားငွေကြေးလိန်လဲတာတွေ တွေးဆမှုအပြီးမှာမြန်မာနိုင်ငံရေးအပေါ်ဘလောက်ထိတက်ရောက်မှုရှိမလဲဆိုတာနဲ့ပတ်သက်လို့ဦးတန်းစိုးနိုင်ကအခုလိုဆက်ပြောပါတယ
်။အမေအောင်လည်းကတော့သူနဲ့မဆက်ဆံလို့မရတဲ့ကိစ္စတွေတည်းအများကြီးရှိပါတယ်။ဒီကိစ္စလည်းနဲ့ကိစ္စတိုက်ပွဲဆက်ဖြစ်နေရတဲ့အကြောင်းပါလေအဓိကအားဖြင့်တရုတ်ကဒီတိုက်ပွဲတွေဆက်ပြီးတော့စီးရသူစစ်တပ်ကိုဖိအားပေးဖို့တော့သူကအဲညီနောင်သုံးပါဘူးတော့သူကတော့ဆောင်းတစ်ခါလည်းတိုက်တော့နေမှာလို့ယူဆပါတယ်။အခုဆိုရှင်တိုက်ပွဲတွေဖြစ်နေတယ်တော့လာရှုကိုလည်းဘုံကျအောင်လို့သူကသူကရောဟွက်ကိုလာရှုကိုဟိုဝန်ခံထားတယ်လို့ယူဆတယ်ကျင်းနေရတော့
တချိန်ထဲမှာပဲစစ်ကောက်စီဘက်ကတရုတ်စီစဉ်နဲ့ရောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့တွဲဆုံဆွေးနွေးမဲ့ဟိုင်ကင်ဆွေးနွေးပွဲမတက်တာကတော့လက်ရှိရှမ်းမြောက်မှာဖြစ်ပေါ်နေတဲ့စီရေးတင်းမာမှုတွေအပေါ်ဘလို့တက်ရောက်လာမလဲဆိုတာနဲ့ပတ်သက်လို့မြမနိုင်ငံရေးလေးလာသုံးသက်သူတို့ကအခုလိုသုံးသက်ပါတယ်
။ဒီတော့တင်းနေစစ်ကောက်စီရောရောက်ပိုင်းခွဲရောကတင်းနေအကြံလည်းကစားနေကြတာလေသူတို့အချိုးမြတ်ကိုကြည့်တယ်။ဟိုတော်ဒီဟိုတော်ရေးရောင်နေကြရတာကဒီနေ့တက်စီစစ်နေစီရမယ်ပါညာဆိုတာမျိုးလေးတန်လေးဖြစ်နေတယ်တစ်ခါတစ်ခါလည်းတင်းကိုလည်းရောပြီးတော့ဆိုတာတစ်ခုခုလုံးနေတာကိုအမှန်တော်သတင်းသိပြရမျိုးနော်။ထောက်ဆန်းသိချင်ဆိုဟိုကြားရမင်းနေတဲ့စက်တာဖြစ်ရှိမှုဆုံးလာမလားဒါမှမဟုတ်လည်းလည်းနဲ့ကိုထက်နဲ့တော့ထက်ရှာပြီးတော့နော်ဟိုကတော့ရှားကုန်နေလည်းနဲ့ဒီပါရှာပြီးတော့များဆရာတို့တိုးပြီးတော့ပြင်းနေရဲ့ဆက်လုံးလာမလားလုံးဆိုင်မလို့ဘောလုံးနိုင်ပါမလားခမေတေချောက်ပဲလို့ဘောဖြစ်ပါမလားဆရာတို့ဆက်ပြောရတဲ့
တရုတ်ကိုယ်စားလှယ်ဟာပြီးခဲ့တဲ့ဇွန်လတုန်းကလည်းလာရောက်ခဲ့ပါသေးတယ်အဲ့ဒီအချိန်တုန်းကတော့သူ့ခရီးစဉ်မှာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ခွင့်မရပဲနိုင်ငံသားရေးဝန်ကြီးဦးတန်းစွေနဲ့သာတွေ့ခွင့်ရခဲ့ပါတယ်ခင်ဗျာ